မြန်မာနိုင်ငံသားတွေကကမ္ဘာကုလသမဂ္ဂလို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုမှအတွင်းရေးမှူးချုပ်ဆိုတဲ့အစစ်မြန်တာဝန်ကိုနှစ်ကြိမ်ဆက်တိုက်1962ခုနှစ်ကနေ1982ခုနှစ်ထိထမ်းဆောင်ခဲ့တဲ့ဥပဒေကွဲလွန်ခြင်းမှာအမိမြေကိုသူ့သူ့ရုပ်ကလပြန်သေးလာပြီးတကြိုဖို့အစီအစဉ်နဲ့1984ခုနှစ်ဒီဇင်ဘာလမှာတမိုင်းဝင်ဥပဒေအရေးခင်ဖြစ်ပွားခဲ့ရပါတယ်ဥပဒေအရေးခင်ဖြစ်ပွားခဲ့တာ34နှစ်တိုင်သွားပြီမဲ့ဒီနေ့တိုင်မမေ့နိုင်သူတွေထဲမှာ1984ခုနှစ်တုန်းကရန်ကုန်ဝိဇ္ဇာသိပ္ပံတက္ကသိုလ်ဒုတိယနှစ်ကျောင်းသားဖြစ်ခဲ့တဲ့ဦးညိုကြည်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနိုဝင်ဘာ25ရက်နေ့ကကွယ်လွန်ခဲ့တဲ့ဥပဒေရုပ်ကလရန်ကုန်မင်္ဂလာဒုံလေးစိတ်ကိုရောက်လာတဲ့မြင်ကွင်းကိုသူကအရင်ဆုံးပြန်ပြောင်းပြောပြပါတယ
်သူကလက်လူရှူတာကနော်ပိုတီစီရနကိုလာကြည့်ကြတဲ့အမိသားစုတွေပြည်သူတွေကကားစီးတရာလောက်ကျွန်တော်မင်္ဂလာတော်ခင်ခွင့်မှာကျွန်တော်တွေ့တာဥပဒေရုပ်ကလပ်ကိုကြိုက်ဆံခွင့်တော့ယူသွားတယ်တန်းချီမှာတာဝန်ရှိတဲ့အစိုးရကဘာမှဟိုသိသိချင်းချင်းမရှိစင်နာပေးဘူးဒီတိုင်းရုပ်ကလပ်ကိုမန္တလေးတကူဖြစ်ကတဲ့ဆန်ထုံးချလာပေးတာဟာပဲ
အဲ့ဒီတော့ကကြိုက်ဆံခွင့်ဟာဦးလေးဝင်းရဲ့မဆလအစိုးရကကြီးမှုချင်းပါတဲ့ပြည်တော်စုနေ့တောင်သူလယ်သမားနေ့လုံသမားနေ့စတဲ့နေ့တွေမှာလူလူစီဝေဝဲလုပ်တဲ့နေရာပါဒီလိုနေရာမျိုးမှာဥပဒေရုပ်ကလထားဖို့ဥနေဝင်အစိုးရကစီစဉ်လိုက်တာပ
ါ။ကြိုက်ဆံကွင်းဆိုတာနိုင်ငံရဲ့အရေးကြီးတဲ့အစည်းအဝေးတွေလုပ်တဲ့အရေးကြီးတဲ့နေရာမှာထားပြီးတော့ဂွန်ပြုတ်တရားရောင်သူတို့ကအသံလွှင့်တာ။အမှန်တော့ဥပဒေနှိမ်ညင်းလို့အဲ့ဒီနေရာမှာသတ်ထားတာ။အဲ့တော့ဥပဒေရုပ်ကလအဲ့လိုမျိုးထားတဲ့ခါကျတော့ပြည်သူရဲ့စိတ်ထဲမှာပြင်းနေကြဘူး
။ဒီလိုဥပဒေရုပ်ကလထားရှိတဲ့ကြိုက်ဆံကွင်းကိုတွားရောက်ပန်းကွေချသူကစီးပွားရေးတက္ကသိုလ်ကဘွဲ့ရလာပြီးပတ်တူရင်းဝင်းကြီးဌာနမှာအဲ့ဒီတုန်းကအလုပ်လုပ်ကင်နေတဲ့ဒေါက်ကင်တင့်တင့်ပ
ါစီဝိုက်တက်သူကထွက်တဲ့ကျောင်းသားတွေပဲကျမတို့တငယ်ချင်းတွေပေါ့နော်တငယ်ချင်းတွေစုပြီးတော့ကြိုက်ဆံကုန်းကိုသွားချတယ်သွားပြီးတော့အဲ့ဒါပန်းခွေသွားချတာပေါ့နော်အများကြီးလူတွေအများကြီးလည်းတွေ့ရဲကျမတို့အဖွဲ့ထဲမှာပဲကျောင်းသားတယောက်ကသူ့ရဲ့ရောက်ဖာရဲမှုကိုချက်ချင်းသတင်းရောက်တာပဲနင်တို့ထပ်ပုံတွေတွေ့တယ်နင်တို့သတိထားပါစေပြီးချက်ချင်းလာပြောတယ်
ကျက်ကဆံဝင်းမှာထားရှိတဲ့ဥပဒေရုပ်ကလကိုကျွန်တော်တပ်ပံကိုပို့ဆောင်တချို့ဖို့စီစဉ်ထားတဲ့ဒီဇင်ဘာ5ရက်နေ့ရောက်လာပါတယ်။ဥညိုကြီးကအဲ့ဒီနေ့ကိုပြန်ပြောင်းပြောပြပါတယ်
။ကျောင်းသားတွေအဲ့မှာစံလင်းစက်နဲ့စပြီးပြေကွန်ပြောနေကြတယ်။ဥပဒေကိုတော့ထိုင်မတန်နေရာမှာသွားပြီးတော့ဖြစ်ကြတဲ့ဆန်းပြုံမဲ့ကိစ္စကိုသူတို့ခွင့်မပြုနိုင်ဘူးပေါ့နော်။ဒါကြောင့်ဥပဒေရဲ့ရုပ်ကလကိုပယ်သွားမယ်ပြင်ညာပြီးတော့အဲ့ဒီကနေကျောင်းသားတွေကဥပဒေရဲ့ရုပ်ကလကိုပယ်သွားတာ။အမှန်တော့ဥတ္တန်မိသားစုကနေဝင်စီစဉ်လာပြီးတဲ့အတိုင်းကျွန်တော်တုတ်တောင်သူတို့ပို့ဖို့ဒါပေမဲ့ကျောင်းသားတွေကဥတ္တန်ရဲ့မိသားစုရဲ့ဆန္ဒကိုဆန့်ကျင်ပြီးလုပ်တဲ့ဟာမဟုတ်ဘူး။နေဝင်ရဲ့မဆလအစိုးရရဲ့ဆန္ဒကိုဆန့်ကျင်ပြီးတော့ဥတ္တန်ရဲ့ယုတ်ကလပ်ကိုယူပြီးတော့တက်တူကြောင်းပယ်သွားကြတာ။ကျောင်းသားတွေကနောက်ဆုံးဆုံးဖြတ်ပြီးတော့ငါတို့ဝိဇ္ဇာသိက္ခာတက်တူပယ်သွားကြမယ်ဟေ့ဆိုပြီးအဲ့မှာယုတ်ကလပ်သူတို့ဝင်းနေနေပြီးခမမှာအခါနာဒီတိချာပြင်ဆင်ပြီးတော့အဲ့မှာထားရတယ်ကျွန်တော်အချင်းနဲ့ကြီးသူတွေတိမ့်နဲ့ချီပြော့လာပြီးကာရဝပြုတဲ့ပြင်တန်ဃာတော်တွေရောမြို့သူမြို့သားတွေရောလာပြီးတော့အရှင်ငွေတွေထည့်ကြတယ်နေ့စဉ်နဲ့အမျှလည်းအဲ့ဒီချိန်တော့ဗမာပြည်မှာသုံးဆွဲနေတဲ့ဒေါ်ချစ်ကားနဲ့မနေ့ကလို့ရှိရင်ဒေါ်ချစ်ကားကမြို့တွေလူတွေရက်ွက်တွေသွားပြီးတော့သမင်းလုံးသွားကောက်လို့ရှိလို့ရှိရင်ကားတွေအပြည့်သမင်းလုံးသူတို့ထည့်ပေးလိုက်တဲ့ပြင်သမင်းလုံးတဲမှာကျောင်းသားတွေတို့ဟာတဲ့ဟာလေးတွေသုံးဆွဲဖို့ပြည်သူတွေကခမင်းနေကြတယ်မှာပတ်စံ5ကျပ်30စပြည့်အဲ့လိုမျိုးထည့်ပြလိုက်တဲ့ဟာမျိုးတွေရှိတယ
်1962ခုနှစ်ကဒိုင်နမိုက်နဲ့ဖြိုခွင်းခံလိုက်ရတဲ့ကျောင်းသားတမကအစအဦးတရှိခဲ့ဘူးတဲ့ရင်းမြေမှာဥပဒေရုပ်ကလပ်ကိုကျောင်းသားတွေကမြေမြုပ်အုတ်ကူလုတာဖြစ်စီခံရတဲ့နေ့ကဒီဇင်ဘာ17ရက်နေ့မနေ့လင်းအားကြီးမှာပ
ါညတကောင်ကျော်ကျော်ကျွန်တော်ချင်းနဲ့ဆက်နိုင်ွယ်ဝန်းကျင်အောင်တကားရအဲ့ဒါကျောင်းရောက်ဝိုင်းလိုက်ကြဥပဒေရုပ်ကလပ်ကိုကျောင်းသားတွေကသမဂ္ဂရင်းမြစ်မှာပြကြပြီးပြီးအုတ်ကူတွေပိုင်းနဲ့သူတို့အဲ့တက်မှာသူတို့ထည့်ပြီးပြီပါနော်စစ်တပ်ကသာပြန်မလာဒီနေရာကနေလာပြန်ယူတဲ့ကျောင်းဝင်းထဲမှာရှိနေတဲ့ကျောင်းသားတွေကိုသာဖမ်းဆီးရဲကျောင်းကိုလာပြန်စီးတာပါနော်ဒိတ်တွေအကုန်လုံးကိုကျွန်တော်ကပိတ်ထားကြတယ်ဒါပေမဲ့အဲ့လိုမျိုးတန်ကြိုးတွေနဲ့ truck ကားကြီးတွေနဲ့တအားဆောက်ဆွဲဖြက်စီပြီးတော့ဝင်ရတာပေါ့နော်စစ်သားတွေလက်ထက်မှာလည်းတနက်ကင်တဲ့ဟာတွေပါတယ်ဟိုတုတ်နဲ့တိုင်းကင်လာတဲ့ဟာတွေပါတယ်သူတို့မဝင်ကြမှာအပြင်ကနေမျက်ရည်ပုံးနေနဲ့သူတို့အကြောင်းတွေကိုပြစ်သွင်းကြတယ်စစ်သားတွေကကျောင်းဝင်းထဲကိုသေချာဝင်စီးဖို့အတွက်သူတို့လေ့ကျင့်လာတဲ့အတွက်ကြောင့်
ကျွန်တော်တို့ကျောင်းသားတွေကဟိုနောက်ဆုံးဖြူဖြဲဖြစ်ပြီးတော့လိုင်ဘရီနဲ့သာသနာ့ရှင်ကနေကြတယ်မှာနောက်ဆုံးစွာပြအဲ့မှာသွားပြင်နေကြတယ်မင်းလည်းလင်းအားကြီးပေးနိုင်ငားနိုင်လာမှာစစ်ကားနဲ့ခေါ်သွားကြတယ်ဖမ်းသွားကြတယ်သူနဲ့အတူကျောင်းသားခုနှစ်ယောက်နဲ့ထောက်နှစ်ယောက်သုံးယောက်ကြအဖမ်းခံရတယ်လို့ခံမှန်းပြီးသူကတော့ရင်းစိန်တွေပဲထောင်ကိုရောက်သွားတယ်လို့ဥညိုကြီးကပြောပါတယ်
ဥတ္တရေခင်ဘာကြောင့်ဖြစ်ပေါ်ရတဲ့အကြောင်းရင်းကိုသူရှုမြင်တာကတော့ဒီလိုပါ။တန်ကြီးရဲ့တမိုးရှိတဲ့စားကောင်းရတနာတယောက်ကိုထိုက်တိုက်တန်တန်ကုန်မပြုတ်ပဲနဲ့ဖြစ်ကြတဲ့ဆန်လုပ်တဲ့အတွက်ကြောင့်ပြည်သူတွေကမကြည်မနှက်ဖြစ်ပြီးတော့အဲ့ဒီဥတ္တရေခင်ဆိုတဲ့ဟာဖြစ်လာတာ။1948ခုဥတ္တရေခင်မှာဖမ်းဆီးခံလိုက်ရတဲ့ဥညိုကြီးကပြောပြသွားတာပါရှင်။